ပြုံးနေတဲ့အောင်မျက်နှာရှိတဲ့မြမမျိုးရင်းရှပလိတစ်မျိုးကိုမြို့တော်လူဆက်ဆက်အခြေအနေကနေနှစ်ပေါင်း20လောက်ကြာမှပြန်ပြီးတိုးပွားအောင်မွေးမြူနိုင်ခဲ့တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဒီရှပလိမျိုးကောင်းရင်အနေငယ်ကိုရှပွေတွစ်ရှိပြီးတဲ့နောက်မှာသိပ္ပံပညာရှင်တွေကကောင်းရင်တစ်ထောင်နီးပါးတိုးပွားလာအောင်ပြန်ပြီးမွေးမြူနိုင်ခဲ့တယ်လို့ New York Times သတင်းစာကပြောပါတယ်။သူတို့ကအခုလိုအချိန်မီမထိန်သိမ်းနိုင်ခဲ့ရင်ဒီလိမျိုးစိတ်တွေမျိုးသုံးသွားလောက်ပြီဖြစ်တယ်လို့တော်ရင်ထရစ်စန်ထိန်သိမ်းရေးအဖွဲ့အစည်း Wildlife Conservation Society ကကုန်းရည်နေတဲ့တော်မျိုးစိတ်လေးလာရေးပညာရှင် Steven Platt ကပြောပါရယ်ရှာဖွေတွေ့ရှိခဲ့တဲ့လက်ကျန်ရှာပါလိမျိုးကောင်းရင်အနေငယ်ကိုတဘာဝနေသားတစ်ခုဖန်တီးစောင့်ကြည့်ပြီးအခုလိုလက်ကောင်ရည်တထောင်နီးပါးကိုတဘာဝအတိုင်းမျိုးပွားပေးနိုင်ခဲ့တာဖြစ်ကြောင်း Steven Platt ကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါရယ်လွန်ခဲ့တဲ့နှစ်တွေတုန်းကဒီလိမျိုးတွေကိုရာနဲ့ချီပြီးရန်ကုန်မြို့တောင်ဘက်ဧရာဝတီမြစ်ထဲမှာတွေ့ခဲ့ကြရတာဖြစ်ပေမဲ့လို့လူတွေကနှီးမျိုးစုံနဲ့ငါးဖမ်းခဲ့ကြတာတွေကြောင့်ဒီလိတ်တွေတည်ဆုံးခဲ့ရတာဖြစ်ပါတယ်1990ပြည့်နှစ်နောက်ပိုင်းမှာတော့ဒီလိတ်မျိုးစိတ်တွေကိုမျိုးသုံးသွားခဲ့ပြီလို့ယူဆခဲ့ကြတာပါနောက်ပိုင်းမှာတော့သုတေသနပညာရှင်တွေကမြမတစ်တော်ဦးစင်းနဲ့ပူးပေါင်းခွင့်ပြုချက်ရယူပြီးရှာဖွေခဲ့ကြရတာကဒီလိတ်မျိုးသုံးကောင်ပြန်ရှာတွေ့ခဲ့ပြီးမျိုးပွားနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျ